မြန်မာဘာသာကူးစက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားကပဲ244ကြိမ်မြောက်လူလတ်ရင်းနှီးအခမ်းအနားကိုဝါရှင်တန်ဒီစီမြို့တော်ပါဝင်အမေရိကန်နိုင်ငံတော်မှစနေနေ့ကကျင်းပခဲ့ပါတယ်။အမေရိကန်ကိုအလေးမြတ်ပြုဖို့ဆိုတဲ့လူလတ်ရင်းနှီးအခမ်းအနားအစီအစဉ်တွင်တမတ်ထောက်ကအင်ဂျီတော်ကနေမိန့်ခွန်းပြောကြားခဲ့ပြီးတော့အဲ့မတိုင်ငယ်တောက်ကြနေကမောင်းရရှိုးမှာပြောခဲ့သလိုပဲနိုင်ငံတော်ဆန္ဒပြနေတဲ့သူတွေကိုဝေဖန်သွားခဲ့ပါတယ်။သမားထောင်ကကျွန်တော်တို့ဟာလဝဲသွေးရောက်တဲ့မြင်းမဲ့ဝါဒီတွေတွေးထိုးလှုပ်ဆောင်တဲ့သူတွေလူရဲသူတွေနဲ့ကိုဘသာကိုဘာလို့နေမှန်းမသိတဲ့သူတွေကိုအောင်းနိုင်ဖို့လှုပ်ဆောင်နေပါတယ်။အဲ့လူတွေအနေနဲ့ကျွန်တော်တို့ရဲ့ရုပ်ထုတွေကိုဖျက်ဆီးတာ၊သမိုင်းတွေကိုဖျက်ဖျက်တာနဲ့ကလေးတွေကိုအယူဝါဒသွတ်သွင်းတာတွေကိုခွင့်ပြုသွားမှာမဟုတ်ပဲအမေရိကန်လူနေမှုပုံစံတွေကိုကာကွယ်တားဆီးသွားမှာဖြစ်တယ်ဆိုပြီးတော့သမားထောင်ကပြောလိုက်တာဖြစ်ပါတယ်။ဒီနေ့စောပိုင်းလုံးကတော့ဒီမိုကရက်ပါတီကနေသမားလောင်းဖြစ်လာဖို့ရှိတဲ့ဂျိုးဘိုင်ဒန်ကလည်းဖိန်ခေါ်ပြောကြားခဲ့ပါတယ်။ဝါရှင်တန်မှာကျင်းပတဲ့လွတ်လပ်ရေးခမ်းနားမှာတော့မီရှူးမီပန်းနဲ့တုံ့ပြန်မှုပြစ်ပေါက်ခဲ့ပြီးတော့လူတွေလည်းမျိုးသားရင်းတစ်လျှောက်ကနေပါဝင်ဆင်နွှဲခဲ့ကြပါတယ်။နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုလွတ်လပ်ရေးနဲ့ခမ်းနားကျင်းပတဲ့အစည်းအဝေးတွေကိုဝါရှင်တန်ဒီစီမြို့တော်ဝန်ကလည်းဝေဖန်လိုက်ပါတယ်ခင်ဗျာ။